ပခန့်နဲ့အကြအတဲကာလတွေကိုမကြာခဏရင်ဆိုင်နေရတဲ့မြန်မာပြည်မှာဘဝရည်ရည်ရေးအတွက်နားလည်မှုရှိဖို့လိုပါလေ။ပိတ်ပင်တမ်းမြင့်မှုကိုရှောင်ရှားပြီးအလုပ်ဖြစ်အောင်နားလည်မှုယူတာဟာမြန်မာတွေအတွက်ရိုးနေပြီဖြစ်ပေမဲ့နိုင်ငံခြားသားအတွက်ကတော့အထူးအဆန်းဖြစ်နေပါလေ။ဒါကြောင့်နားလည်မှုအကြောင်းကွင်းစင်သုတေသနလုပ်တဲ့အမျိုးသမီးပညာရှင်နှစ်ဦးကမကြာမီကစာတမ်းထုတ်ထားပါလေ။ออสเตรเลียနိုင်ငံသူဂျိန်းလင်းရောဘတ်နဲ့ဆွီဒန်နိုင်ငံသူအလစ်ဇဘက်လက်ဘယ်ရိုတွေပူးတွဲရေးသားတဲ့စာတမ်းဖြစ်ပါတယ်ဆေးအာဏာသိမ်းပြီးမကြာမီ CDM အာဏာပြန်ဆန်ရေးလှုပ်ရှားမှုဖြစ်လာတဲ့အခါသပိတ်မဝင်သားတဲ့အတွက်ပေါ်ရင်လှူလို့ရင်ယူဆိုတဲ့ဆောင်ပုဒ်နဲ့ပြည်သူလူထုကထောက်ပံ့ကြပါတယ်ပြည်သူရဲ့မိသားစုစိတ်ဓာတ်ကိုပြသလိုက်တာပါပဲစစ်တပ်အုပ်ချုပ်မှုအောက်မှာအနည်း60လောက်နေခဲ့ရတဲ့ပြည်သူလူထုဟာနားလည်မှုယူပြီးအစိုးရရန်တရားနဲ့တိုင်းနိုင်ငံမြေကင်းရှင်းအောင်နေကြပါတယ်မြန်မာတရုတ်ကာပြားတွေဟာနားလည်မှုယူနိုင်လို့သူတို့အဖွဲ့အစည်းကိုတည်ဆောက်နိုင်တာဖြစ်ပါတယ်တဲ့အိမ်ယာဈေးကွက်ဟာလည်းနားလည်မှုရယူနိုင်လို့ရပ်တည်နိုင်တာဖြစ်ပါတယ်တဲ့
နားလည်မှုသဘောတရားကိုသိနိုင်အောင်2019နဲ့2020ကြား9နှစ်လောက်ကွင်းစင်သုတေသနလုပ်ရတယ်လို့ဆိုပါတယ်တူဦးချင်းဆက်ဆံမှုကစပြီးလူများစုဆက်ဆံရေးအထိနားလည်မှုယူနိုင်တဲ့အတွက်လူမှုရေးနိုင်ငံရေးခြားနားမှုကိုကျော်ဖြတ်နိုင်ပါတယ်။နားလည်မှုဟာပေါင်းကူတရာဖြစ်လို့လင်းနေမယားနားလည်မှုရှိမှရေရှည်ပေါင်းသင်းနိုင်ပါတယ်။ကိုချင်းစာနာစိတ်ရှိတာဟာလည်းနားလည်မှုတစ်မျိုးလို့ဆိုပါတယ်။ဒါပေမဲ့အစိုးရအရာတန်းနဲ့နားလည်မှုရယူရမှာငွေကြေးကပါဝင်လာပါတယ်။တရုတ်ဓလိထုံးစံမှာအပြန်အလှန်အကျိုးပြုတာဟာနားလည်မှုနဲ့ဆင်တူတယ်လို့ဆိုပါတယ်ပြည်သူအချင်းချင်းဆက်ဆံရမှာသုံးတဲ့နားလည်မှုစီးပွားရေးမှာသုံးတဲ့နားလည်မှုအစိုးရနဲ့ဆက်ဆံတဲ့အခါသုံးတဲ့နားလည်မှုဆိုပြီးသုံးမျိုးခွဲကြပြီးတင်ပြထားပါတယ
်အင်းနေရှင်တွေတဦးနဲ့တဦးကူညီရိုင်းပင်းတာဟာပြည်သူရဲ့အခြေခံနားလည်မှုသဘောလို့ဆိုပါတယ်ခင်မင်းရင်းနှီးမှုနဲ့ယုံကြည်မှုကိုအခြေခံတဲ့အပြန်အလှန်အကျိုးပြုတဲ့ဓလေ့ဖြစ်ပါတယ်ဒီလိုဂွန်ရှိလို့ခေါ်တဲ့အပြန်အလှန်အကျိုးပြုတဲ့လူမှုဆက်ဆံရေးနဲ့ခက်ဆစဉ်တူပါတယ်ဒီအစ်စ်မှာငွေကြေးပါဝင်တာနေပါပါလေဘာသာရေးကိစ္စတွေမှာအလူငွေထည့်ပြီးဆက်ဆံရေးအကောင့်လုပ်တာမျိုးတွေရှိပါတယ်မြန်မာပြည်လိုမကြာခဏနိုင်ငံရေးအုံကျွမှုဖြစ်တဲ့နေရာမှာအစိုးရအနေနဲ့ထိထိရောက်ရောက်မလုပ်နိုင်တာတွေအများကြီးရှိပါတယ်လက်တွေ့အခြေအနေကိုလိုက်ပြီးလုပ်ရတဲ့ကိစ္စတွေအများကြီးရှိပါတယ်ဥပမာကိုလိုနီကိမြန်မာပြည်မှာနိုင်ငံခြားသားပိုင်တိုက်တာအင်အားတွေရှိပါတယ်လွတ်လပ်ရေးရတဲ့အခါမှာအင်အားပိုင်ဆိုင်မှုမှာပြဿနာရှုပ်ထွေးလာပါတယ
်1948ခုဥပဒေအရနိုင်ငံခြားသားမှတ်ပုံနဲ့ကင်သူဟာအင်အားရောင်းဝယ်ခွင့်မရှိပါဘူးဒါပေမဲ့နားလည်မှုနဲ့ရောင်းဝယ်နေတာယနေ့အထိရှိနေဆဲဖြစ်ပါတယ်တိုက်တာအင်အားရဲ့မူလပိုင်ရှင်အမည်ကိုမပြောင်းဘဲနားလည်မှုနဲ့ရောင်းဝယ်ပြုလုပ်နေကြတာဖြစ်ပါတယ်အစိုးရတိုက်ခန်းကိုလည်းဒီနည်းနဲ့ပဲရောင်းဝယ်နေကြပါတယ်။နားလည်မှုနဲ့ဝယ်ထားတဲ့တိုက်ခန်းကနေဝယ်သူကိုနှင်ထုတ်ပန်ခွင့်မရှိအောင်ဥပဒေနဲ့အကာအကွယ်ပေးထားပါတယ်။ဥပဒေကြောင်းဘက်ကကြည့်မယ်ဆိုရင်ဝယ်ခွင့်မရှိတဲ့ပစ္စည်းကိုဝယ်တာဟာတရားမဝင်ပါဘူး။ဒါပေမဲ့လက်တွေ့အခြေအနေနဲ့ပြဋ္ဌာန်းထားတဲ့ဥပဒေဖိလာကန့်လန့်ဖြစ်နေတာကိုအစဉ်ပြေသွားအောင်နားလည်မှုကိုတုံးပြီးရောင်းဝယ်နေကြတာပါ။တရားဥပဒေအရဝယ်ခွင့်မရှိသူကိုနားလည်မှုနဲ့ဝယ်ခွင့်ပေးလိုက်တာဖြစ်ပါတယ
်အစိုးရရန်တရားနဲ့ဆက်ဆံရမှာနားလည်မှုယူရဲဆိုတာကတော့တက်ဆိုင်ရာအာဏာပိုင်ကိုလက်ပေးပြီးအခွင့်အရေးယူတာဖြစ်ပါတယ်အာဏာသိမ်းစစ်ကောင်စီဟာနေရာတိုင်းကိုချုပ်ကင်နိုင်တာမဟုတ်တဲ့အတွက်နေရာအတော်များများမှာအလုပ်ပြအောင်နားလည်မှုယူရပါတယ်လူထုကအောက်ခြေမှာနားလည်မှုယူပြီးခရိုနီတထဲကြီးတွေကတော့ခေါင်းဆောင်ပိုင်းနဲ့နားလည်မှုယူရပါတယ်မြေမြုံ၍လူမျိုးမပြုတ်လူမျိုးမှလူမျိုးပြုတ်ပြီဆိုတဲ့လူမျိုးရေးဆောင်ဖို့ကိုပြတ်တတ်ထားတဲ့လူဝင်မှုကြီးကြပ်ရေးဌာနဟာနိုင်ငံသားစီစီရေးလက်မှတ်ထုတ်ပေးနိုင်ပါတယ်ဒီလက်မှတ်ရှိမှအလုပ်ဖြစ်သလိုဒီလက်မှတ်ရဖို့ကလည်းခက်ခဲပါတယ်ဒါကြောင့်လက်ပေးလက်ယူအများဆုံးအစိုးရဌာနပြစ်လာပါတယ်နိုင်ငံသားစီစီရေးမှတ်ပုံတင်လျှောက်တဲ့အချိန်ဟာအနည်း20လောက်အထိကြာရတတ်မှုဒီတော့အတွင်းမှာနားလည်မှုယူတာဟာငွေကြီးခံရတဲ့သဘောမျိုးဖြစ်နေပါတယ်လုပ်ငန်းပွင့်လင်းမြင်သာဖို့တောင်းဆိုနေတဲ့ကိစ္စမှာနားလည်မှုရဖို့လက်ထိုးနေရပါတယ် ဆက်ကောင်စီကပြည်သူဝန်ဆောင်လုပ်ငန်းကိုဦးစားမပေးဘဲကျန်းမာရေးလုပ်သားကိုအရေးယူနေခြင်းမှာပြည်သူလူထုဟာနားလည်မှုနဲ့ဆက်လက်ရှင်သန်နေရပါတယ်ခင်ဗျာ။